မလေးရှားနိုင်ငံဗန်မလေးရှားနိုင်ငံတော်ဗန်နာငွေနဲ့ထူထောင်ခဲ့တဲ့ 1MDB ဗန်ရင်းနှီးမြှုပ်နှံမှုရန်ပုံငွေဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုနဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်နဲ့ဗန်နာယီဝင်ကြီးဟောင်းတို့အပေါ်ဆွဲဆိုထားတဲ့အမှုတချို့ကိုပလတ်ဖို့မလေးရှားကွာလန်လမ်ပူအထက်တရားရုံးကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာဆုံးဖြတ်လိုက်ကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်ခွင့်ပြုထားတဲ့အချိန်ကာလအတွင်းလုပ်ငန်းတွေမပြည့်ပြတ်တာနဲ့အစိုးရရှင်တွေဘက်ကလုံလောက်တဲ့တပ်တွေအထောက်ထားမပြနိုင်တာကြောင့်ခုလိုဆုံးဖြတ်လိုက်ရတာဖြစ်တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်ရှင်